'cause it only serves to make me more determined to achieve my final goal. And I come back.
Thank you for extending your hands, people of the United States and President Obama. Because of YCLE, you are always in our hearts. We commit to working together with you toward our shared future. As President Obama said in Burmese when he launched YCLE, we will dive until we reach the sand. We will climb until we reach the top. We will keep persevering. Now, I'm honored to introduce to you the President of the United States, Barack Obama.
Thank you. Thank you. Everybody, please have a seat. Well, thank you so much, Zimma, for your introduction and for your example and your commitment to build a free and open press in Myanmar and all the hope that you represent. Please give her a big round of applause. She did an outstanding job.
Thank you so much, Zimma Obama, who picked that name, Lisa de Myanmar. Thank you, Mommy. Lisa K. ဆိုတဲ့အခါကျတော့အဲ့ဒီအားလေးကတော့မဆီမမြင်တွေ့မေးမရတဲ့ဖြစ်ရလို့ပဲယူဆရမှာပေါ့လေအဲ့ဒီအကြောင်းလေးပြောပြပေးပါလားရှင်ကိုယ့်ရဲ့ခန်းစားချက်ပေါ့နော
် wine cili ဆိုရဲအယောက်85ယောက်လို့တည်ထားပါတယ်အဲ့85ယောက်ထဲမှာမှ state department ကနေပြီးတော့ introduction လို့ပို့ဆိုပြီးတော့စီးတိုင်ရွေးချယ်လိုက်တာအဲ့ဒီဟာအတွက်ကတော့အရန်ဟိုမေးမရတကယ်ဟိုအရန် memorable ဖြစ်တဲ့တစ်ခုလို့ပဲပြောရမှာပေါ့ဆက်စားခြင်းကတော့ lecture room နဲ့ကနေပြီးတော့သူတို့ကနေပြီးတော့လက်တို့ပြီးခေါ်သွားတာလာခဲ့ပါအောင်ဆိုပြီးခေါ်သွားတာပြီးတော့မှရုံးခန်းနဲ့ရောက်တော့မှနောက်5မိနစ်စာလို့ရှိရင်ညင်ကို state department ကနေဖုန်းဆက်လိမ့်မယ်ဘာဖြစ်လို့လဲဆိုတော့ president obama နဲ့တွေ့တဲ့အခါကြလို့ရှိရင် introduction လုပ်ဖို့ညင်ကိုစိတ်ဝင်စားတယ်သူတို့မိကုန်းနေမေးလိမ့်မယ်ပေါ့နော်အဲ့ကြလို့ရှိရင်ဒီခွင့်ရေးကိုစိတ်ဝင်စားလားဆိုပြီးတော့သူတို့ကပြောတယ
်
အဲ့လိုမျိုးဆိုတော့ရှုပ်ကျက်ကြီးဆိုအရန်ကိုစူပါပါဝါဆိုရဲကမ္ဘာထိပ်တန်းနိုင်ငံတစ်ခုကသမ္မတကိုဖိတ်ခေါ်ရမယ်ဆိုအရန်ကိုစပတ်ဖြစ်သွားပါတော့နော်ဒါပေမဲ့အတန်းနိုင်ငံကောင်းအောင်စူးစမ်းပြီးတော့လုပ်လိုက်တဲ့အတွက်ကြောင့်မို့သူတို့ကနေပြီးတော့ရွေးချယ်လိုက်တယ်ရွေးချယ်လိုက်ပြီးတော့တကယ်ပြောမယ်နှင်းပါလဲကြောင်း President Obama နဲ့ဒီမနယ်ကတခန်းထဲမှာ
ဟုတ်ကဲ့
ရတယ်သူနဲ့ကိုနဲ့နှစ်ယောက်တည်းပဲစကားပြောခွင့်ပေါ့နော်10မိနစ်လောက်စကားပြောခွင့်ရတယ
်
အဲ့ဒီအချိန်မှာပဲ तू ကပြောတယ်မြန်မာနိုင်ငံအရန်သဘောကျပါတယ်ပေါ့နော်ဒီအမေရိကကိုလာတော့လည်းကျေးဇူးတင်ပါတယ်ပေါ့အဲ့လိုမျိုးပြောတော့ကိုကလည်းကိုယ့်အတွေ့အကြုံလေးကိုပြန်ပြောပြတယ်မြန်မာနိုင်ငံကိုလာဖို့လည်းပြန်ပြီးတော့ဖိတ်ခေါ်ခဲ့တယ်သမထတယောက်အနေနဲ့ဟိတ်ခံမရှိပဲနဲ့ तू ကလည်းလူငယ်တယောက်ကိုလေးစားတယ်လူငယ်တယောက်ကလည်းသမထကိုလေးစားတယ်အပြန်လန် mutual understanding ပေါ့နော် mutual respect ကိုရခဲ့အဲ့တော့ဒါပထမဦးဆုံးအကြိမ်လို့ပဲပြောလို့ရမှာပြီးတော့စင်ပေါ်မှာတက်ပြီးပြောတယ်တက်ပြီးပြောတဲ့အခါကျတော့မြန်မာတယောက်အနေနဲ့အတန်းနိုင်ဆုံးတော့ကြိုးစားခဲ့ပါတယ်ဒါမျိုးအခွင့်အရေးကလည်းအရန်အရာခဲ့ပဲကပားရဲ့အလဲမှာမြန်မာတယောက်အနေနဲ့ပြောဖို့ဆိုရလဲတောင်းတရအခွင့်အရေးမြောက်အဲ့ဒါကြောင့်မလို့အတန်းနိုင်ဆုံးတော့ကြိုးစားခဲ့ပါတယ်အရန်ကိုပေါ်မှာမမေးနိုင်တဲ့အတွေ့အကြုံတစ်ခုလို့ပြောလို့ရပါတယ်အဲ
့ဒီ
အဖြစ်ကတော့ဟု
တ်အဲ့ဒါဂုဏ်ယူစရာလည်းကောင်းပါတယ်ဒီ YCLE ပညာတော်သင်ဖြစ်ရောက်ရှိနေတဲ့အတွေ့အကြုံလေးပေါ့နော်အခုကြီးစင်လေးကိုပြောပြပေးပါလားရှင
်ငါဖက်တာပေါ့နော်အဲကျမသွားတာကမစ်ဇိုလာဆိုတဲ့မွန်တာနာစတိတ်ကမြို့တခုကိုသွားတာပေါ့အဲ့ဒီမှာပဲ University of Montana မှာ lecture ပေးတယ်ဒီ Montana Independent ဆိုတဲ့အသက် weekly paper တခုမှာသွားပြီးတော့လေ့လာရတယ်ပြီးတော့မြန်မာနိုင်ငံအကြောင်းသိချင်တဲ့လူတွေရဲ့ကိုယ့်အလုံးနဲ့စာနေစင်းအလုံးနဲ့ဆက်ဆက်နေတဲ့လူတွေရဲ့နဲ့အများကြီးတွေ့ရတယ်သူတို့စီကအတန်ကြန်နေရတယ်ကိုယ့်ရဲ့အတွေ့အကြုံတွေကိုပြောပြရတယ
်အဲ့တော့မဆီမမင်းကသတင်းစာနေစင်းနောက်ခံနေလာတယ်ပေါ့အဲ့ဒီသတင်းစာနေစင်းနောက်ခံလေးကြောင်းလေးပြောပြပေးပါလားရှင
်အစ်မဒီ pharmacy ဒီဆေးဝါးပညာဖွဲ့ပေါ့နော်အဲ့ဒီဟာနဲ့ဖွဲ့ရပြီးတော့နောက်ပိုင်းမှာ health digest ကျမရဲ့စိတ်ပညာဌာနမှာလက်တော့အဒီအဖြစ်တာဝန်ထပ်ဆောင်ပါတယ်အဲ့ဒီယာသူအတွက်ကစေဝါခွဲရကိုရှာနေတဲ့အချိန်မှာကိုကလည်းစေဝါတန်းကျင်ပွဲရပြီးတော့ဖာအလုံးမှလည်းမရှိဘူးစေဝါကိုလည်းသိပြောစိတ်ဝင်စားဘူးဆိုတဲ့အချိန်မှာစပင်းနဲ့ဘက်ကိုဝင်ဖို့ဆုံးဖြတ်လိုက်တဲ့အဲ့ဒီအချိန်မှာပဲဒီအလုံးနဲ့ကိုနဲ့ကအင်ကိုက်ညီနေတာပေါ့နော်အဲ့လားကြောင့်မလို့ health tickets ကျမိုင်နဲ့စိတ်ပညာဆောင်နဲ့မှာအလုံးဆောင်ဝင်ပါတယ်အလုံးဆောင်ဝင်ပြီးနှစ်နှစ်လောက်ကြာမှပဲသူတို့က education tickets ကြီးညာပဋိသာချနေဆိုပြီးတော့အသေးထုတ်ချင်တယ်အသေးထုတ်ချင်တဲ့အတွက်ကြောင့်မလို့အဲ့ဒီမှာအလုံးလို့ဖို့အတွက်လူတွေလိုတဲ့အခါကျတော့ကျမကလည်းစာနယ်ဇင်းဘက်ကလည်းစိတ်ဝင်စားတယ်မြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုလည်းပိုပြီးကောင်းအောင်လုပ်ဖို့အတွက်စိတ်ဆန္ဒအားလည်းအရင်ပြင်ပြရဲဆိုတော့အဲ့ဒီ education digest channel မှာအတီတာဖြည့်ဆတင်ပြီးတော့တာဝန်ထမ်းဆောင်ခဲ့တာပါ
ဟုတ်ကဲ့ဆိုတော့ပြောလို့မဆီမမျိုးပြောလို့စာနေစင်းရောဒီပညာရေးပြုပြင်ပြောင်းလဲမှုကိုအတွက်ကိုကိုပိုင်အားတန်နေဆိုတော့အခုလိုဒီ key စီကရခဲ့တဲ့အတွေ့အကြုံကနေပြတော့မှကိုဒီပြုပြင်ပြောင်းလဲလိုလားတဲ့ဒီကန္တာတွေပေါ့နော်စာနေစင်းနဲ့ပညာရေးကန္တာမှာဘယ်လိုသွားပြီးတော့တုံးချမယ်လို့စီစဉ်ရှိပါလိမ့်ရှင
်အခုကအဲ့ Isola Independent ဆိုတဲ့ဖြာနယ်ပေါ့နော် local newspaper တစ်ခုမှပညာသင်ခဲ့ရတယ်သူတို့စီမှာကနေ့စဉ်သတင်းစာတီနဲ့အပြိုင်အပတ်စဉ်သတင်းစာတီကဘလို့ဆောင်မတွေရေးတယ်လဲဘလို့တာအောင်လုပ်တယ်လဲဆိုတာကိုသင်ခဲ့ရတယ်သူတို့စီမှာကကြတော့in depth ဆောင်းပါးတွေလုံးဝ investigative ဆောင်းပါးတွေနေ့စဉ်သတင်းစာတွေမဖော်ပြနိုင်တဲ့တကယ်နဲ့နည်းတဲ့ဆောင်းပါးတွေကိုဖော်ပြနေတဲ့အပတ်စဉ်သတင်းစာတစ်ခုဖြစ်တယ်ဆိုတာကိုလေ့လာခဲ့ရအဲ့လိုဆိုတော့ကိုယ့်ရဲ့ education digest မှာလည်းပညာရေးနဲ့ဆိုင်တဲ့ပညာရေးမူဝါဒတွေအခုပညာရေးပြုပြင်ပြောင်းလဲမှုတွေလုပ်နေတဲ့ process တွေပေါ်မှာတကယ်ကို critical ပြီးတော့ analytical ဖြစ်တဲ့ stories တွေကိုရေးပြီးတော့ပြင်ပြောင်းလဲမှုမှာပါဝင်မယ်လို့ကျွန်မတက်ထားထားရပေါ့နော်
အဲ့လိုစိတ်ဆန္ဒရှိတဲ့အတိုင်းပေါ့နော်စောစောကပြောသလိုပေါ့နော် critical thinking
ခွဲ
ခြားစိတ်ဖြာပြီးတော့နော်စဉ်းစားဆင်ခြင်တတ်တဲ့ဒီအတွေးခေါ်တွေဝင်ဖို့မြန်မာနိုင်ငံမှာဆောင်းပါတော့နော်တည်င်းတို့ရှိဖို့အစီအစဉ်ရှိတယ်ဆိုတော့ဒီမြန်မာနိုင်ငံမှာလုတ်ခဲ့တဲ့ဒီအခြေအနေရပေါ့နော်အတိညာဖွံ့ဖြိုးတိုးတက်ပြီးတော့ဒီပွေဖန်ဆန်းစစ်မှုကိုနှိုးဆွပေးနိုင်အောင်လို့ဘယ်လိုမျိုးတည်င်းနေဘယ်လိုမျိုးအကြောင်းအရာတွေရေးနိုင်မယ်လို့ထင်ပါလဲရှင
် American ပြည်အောင်စုမှာအတော့အားသာချက်တစ်ခုရှိတာက Freedom of Information Act ပေါ့နော်သူတို့ကပဲအစိုးရဝန်ထမ်းစီကပဲဖြစ်ဖြစ်ဘလောက်ပဲရာထူးပဲကြီးကြီးအစိုးရစီကနေပြီးတော့ document တွေကိုတောင်းလို့ရနိုင်တဲ့ဥပဒေမျိုးရှိတဲ့ journalism မဟုတ်ဘူးဘသူပဲဖြစ်ဖြစ်သတင်းဆက်လက်တွေကိုလွတ်လပ်စွာရယူနိုင်ခွင့်ရှိတယ်။မြန်မာနိုင်ငံမှာစတော့ဒါမျိုးကမရှိဘူးမရှိတော့ဥပမာအချင်းကျမစီမဆိုလို့ရှိရင်ပညာရေးနဲ့ပတ်သက်တဲ့ document တွေရှိတယ်ဒါပေမဲ့တချို့တော့တခြားပညာရေးသတင်းအောက်တွေစီမှာလည်းပညာရေးနဲ့ပတ်သက်တဲ့ documents တွေရှိရယ်ကိုယ်စီမှာရှိတဲ့အချက်လက်ကမလုံလောက်ဘူးသူများစီမှာရှိတဲ့အချက်လက်ကမလုံပါတော့ဘူးတစူးတစည်းလည်းမဖြစ်ဘူးအဲ့လိုမျိုးဖြစ်နေတာပေါ့နော်အဲဒါကြောင့်မလို့မြန်မာနိုင်ငံရောက်လို့ရှိရင်ထမအုံးဆုံးဘာလုပ်မလဲဆိုတော့ဒီ online blog တစ်ခုလုပ်မယ်လို့စဉ်းစားထားတယ်အဲ့ဒီ online blog တစ်ခုမှာ government နဲ့ပတ်သက်တဲ့ပညာရေးနဲ့ပတ်သက်တဲ့documents အားလုံးကိုကျမကနေပြီးတော့စုဆောင်မယ်စုဆောင်ပြီးတော့ digital form အနေနဲ့ online blog မှာတင်မယ်အဲ့လိုမျိုးတင်ထားတဲ့ခါကျတော့ပညာရေးနဲ့ပတ်သက်တဲ့သတင်းတောက်မှန်သမျှဒီ documents တွေကိုယူပြီးတော့သူတို့ကြိုက်တဲ့ shootdown ကနေသူတို့ကြိုက်တဲ့ perspective ကနေပြီးတော့ in depth writing တွေ in depth stories တွေကိုသူတို့တွေပေါက်ပြနိုင်မှုအခွင့်အရေးရှိမယ် resource တွေရှိမယ်အဲ့ဒီဟာကိုပထမဆုံးလုပ်မယ်လို့စဉ်းစားထားပါတယ်အဓိကအချင်းတော့ channel စဉ်လွတ်လပ်ခွင့် freedom of information right to information ပေါ်မှာပဲပို့ပြီးတော့ focus လုပ်ဖြစ်ပါလိမ့်မယ်
You can bend but never break me, 'cause it only serves to make me more determined to achieve my goals.